Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗဒူးနေ့ညနေခင်း VOA စီစဉ်နေကို American ပြောင်းစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီသန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပုံရဲမင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရခိုင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းရဲပြန်လည်တင်းမြက်ရေးတိုက်တွန်းမိန့်ကြားသွားပါတယ်။ American ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုရဲတိုက်ချင်းပြင်ပထိတ်တက်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်းသက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမယ်ဒီမှာမြန်မာနိုင်ငံကိုရောက်နေတဲ့ပုံရဲမင်းကြီး Francis က
So che molti in Myanmar portano le ferite della violenza sia visibile che
စစ်ပွဲတွေပြိခါတွေရဲ့ဒဏ်ကိုခံနေရတဲ့သူတွေရှိတဲ့မြန်မာနိုင်ငံမှာမုန်တီးမှုတွေငင်းပယ်ခံရမှုတွေကိုချစ်ချင်းမြတ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ့်အကြောင်းအခုလိုမိန့်ကြားသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ထားဒါပြင်ပိုယဟန်မင်းကြီး Francis ကကချင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းပြင်ပြိခါတွေကြောင့်ထိခိုက်လာတဲ့ရခိုင်ပြည်တွေကစပားစိုက်ပျိုးရေးအကြောင်းစာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောင်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပေးမှာပ
ါကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီး Francis ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းရဲပြန်လည်တင့်မြက်ရေးတိုက်တွန်းမိန့်ကြားသွားပါတယ
် So che molti in Myanmar portano le ferite della violenza sia visibile che
မြန်မာနိုင်ငံမှာချမ်းပတ်မှုရဲ့ဒဏ်ရာချက်တွေရရှိခံစားနေရသူတွေအများအပြားရှိနေတယ်ဆိုတာကိုသိရှိကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့ဒဏ်ရာချက်တွေကိုအမျှော်မြင်ရှိရှိတုံ့ပြန်ကူစားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့ဒဏ်ရာတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်တဲ့အကြောင်းပုံရံမင်းကြီးတိုက်တွန်းမိန့်ကြားသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကျိုက်ဆန်ကွင်းကပုံရံမင်းကြီးရဲ့တရားပွဲကိုနားထောင်မှုအတွက်မြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်နဲ့ချီပြီးမနေ့ညကကြိုတင်ဆောင်ဆိုင်နေခဲ့ကြတာပါ။ပုံရံမင်းကြီး Francis ဟာမနေ့ကလည်းနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြီးနဲ့တွေ့ဆုံခဲ့ပြီးတရားဟောကြားရမှာမြန်မာနိုင်ငံမှာငင်းချိုင်းရေးနဲ့ပြန်လည်တင့်မြက်ရေးအတွက်အလေးထားတိုက်တွန်းတော်ပါတယ်။ပုံရံမင်းကြီးရဲ့ခီးစဉ်တွင်နိုင်ငံကအာယုံဆက်ခံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့အာယုံဆက်ပြောတာမျိုးမရှိဘူးဆိုပြီးလူခွင့်ရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါ။ဒေါက်တာဆက်စုကြီးကတော့ရခိုင်ပြည်နယ်အချက်တဲကိုမြန်မာစိုးရကငင်းချိုင်းချင်းဖြစ်ရှင်းသွားမယ့်အကြောင်းပုံရံမင်းကြီးရဲ့မိန့်ခွန်းမတိုင်မီမှာပဲပြောကြားတော်ပါတယ်။ပုံရံမင်းကြီးကဒီကနေ့ရန်ကုန်မြို့မှာပဲတန်ခတ်နာရကဆရာတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂါယုဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နောက်ပါမှာတော့ရခိုင်ပြည်နယ်ကပြည်ပကတိကြောင့်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခုန်လုံနေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးခီးဆက်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြင်နိုင်တယ်ဆိုတော့တိုက်ချင်းပြည်ဒုံးကြီးဒဇင်ကုန်မနေ့အင်္ဂါနေ့မှာအအောင်မြင်မြင်ပြစ်လုလိုက်တယ်လို့မြောက်ကိုရီးယားနိုင်ငံကပြောပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်းသတင်းစာကဒီကနေ့ဗုဒ္ဓနေ့မနေ့အစောပိုင်းမှာအခုလိုကြေညာလိုက်တာပါ။ဟွာဆောင်15မီဇိုင်ဒုံးကြီးကိုအောင်မြင်စွာပြစ်လုခဲ့တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကနိုင်ငံပိုင်အမှုမျိုးစွာအားကိုတမိုင်းဝင်ရရှိလိုက်ပြီးဆိုပြီးကုန်ယုံဝင်ကြွားစွာကြေညာလိုက်တယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။ဟွာဆောင်15ဒုံးကြီးကိုမြို့တော်ပျုံရဲရဲ့မြောက်ဖက်ကရှန်းနီကွင်းကနေပြစ်လုခဲ့တာဖြစ်ပြီးတော့ပြန်တန်းချိန်53မိနစ်ကြာမြင့်ခဲ့ပါတယ်။အဲ့ဒီဒုံးကြီးဟာဂျပန်ပင်လယ်ထဲကျမသွားခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီး4455ကီလိုမီတာအမြင့်ထိရောက်အောင်ပြစ်လုနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒုံးကြီးကြားခဲ့တဲ့နေရာဟာဂျပန်တို့ရဲ့တီးတန့်စီးပွားရေးဆုံးပိုင်နယ်နယ်မြေတွင်ဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ ICBM ဒုံးပြစ်လုလိုက်ပြီးနိုင်ပိုင်းကြမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီအခြေအနေတွေကိုကင်တွယ်သွားမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဘယ်လိုကင်တွယ်မလဲဆိုတဲ့အသေးစိတ်ချက်ကိုတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားပေါ်အမေရိကန်တို့ရဲ့ချင်းကကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။
စီးရီးယားနိုင်ငံကခုနှစ်နီးပါးကြာပြည်တွင်းစစ်ဆုံးသတ်ရေးကုလသမဂ္ဂကဦးဆောင်တဲ့ညီညာရေးဆွေးနွေးပွဲမှာစီးရီးယားဆိုရဆစ်ဆက်ညှိနှိုင်းသူတွေဒီကနေ့ပါဝင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထုတ်ကိုယ်စားလှယ်စတီဖန်တမက်စထရူရာနဲ့စီးရီးယားတက်ခံအုပ်စုတို့တွေ့ဆုံပြီးမနေ့တုန်းကပဲညီညာရေးဆွေးနွေးပွဲတွေစတင်လိုက်တာပါ။တွေ့ဆုံမှုပြီးမှတော့အစိုးရနဲ့တက်ခံကြတိုက်ရိုက်တွေ့ဆုံဆစ်ဆက်ညှိနှိုင်းနိုင်အောင်ကမ်းလှမ်းသွားမှာဖြစ်ကြောင်းထုတ်ကိုယ်စားလှယ်ကပြောပါတယ်။ နိုင်ငံရေးအသွင်ကူးပြောင်းမှုအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်သမရဘက်ရှာအဆက်ရာဟုကဆင်ပေးဖို့အတက်ခံဘက်ကတောက်ဆုံနေတာကြောင့်ညဉ့်ညံရေးဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖွဲ့ပါဝင်မှုနှောင့်နှေးနေရတာဖြစ်ကြောင်းလဲစီးရီးယားဆွေးရပိုင်းဆန္ဒသတင်းဌာနကပြောပါရယ်စီးရီးယားနိုင်ငံအနာဂတ်အတွက်လမ်းပြမြေပုံတစ်ခုရေးဆွဲရမှာအစိုးရနဲ့တိုက်ခံသဘောနေချာသဘောတူညီချက်ရရှိနိုင်ရေးကုလသမဂ္ဂကနှစ်နဲ့ချီရဲ့ကြိုးပမ်းမှုတွေမှာစီးရီးယားသမရရာဟုကဆင်ပေးရေးကိစ္စအဓိကအဟံအတားတစ်ခုဖြစ်နေကြတာပါချင်းကဥပဒေသတိရဲ့ရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေချင်းပါရေးတို့ပါဝင်ပြီးကုလသမဂ္ဂလူညွန့်ရေးကောင်စီကအတည်ပြုလက်ခံထားတဲ့အခြေခံမူပေါင်းတစ်ခုအရဆွေးနွေးညှိနှိုင်းကြရမှာနှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုနည်းနည်းနဲ့များနည်းအောင်ကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲအထူးကိုယ်စားလှယ်ဒက်မစ်ဆိုရာကပြောပါရယ်ဒါမှမဟုတ်ဆွေးနွေးပွဲတွေမှာကြိုတင်သတ်မှတ်ချက်တွေနဲ့ပါဝင်တာမျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလဲထပ်မံပြောဆိုထားပါရယ
်မကြခင်ကပြန်ပြီးတော့ကောင်းထောင်လာတဲ့ရုရှားနိုင်ငံရဲ့ချိန်ချောင်းမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဥရောပနိုင်ငံတွေကသတိပြုမိတယ်လို့ရုရှားရဲ့အနေအထားနဲ့ဥရောပကိုဆက်ပြီးတော့ခိုင်ခိုင်မာမာကာကွယ်ပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ရှေ့သတင်းပတ်တွေအတွင်းသွားရောက်မဲ့ဥရောပခီးစဉ်မတိုင်ခင်ရပိုင်အလို့မှာဝန်ကြီး Tillerson ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။အဲ့ဒီခီးစဉ်အတွင်းမြောက်အတ္တလန္တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဝန်ကြီး Tillerson တွေ့ဆုံမှုစီစဉ်ထားပါတယ်။တာနေမကယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်ရာဇာမှုကြောင့်အမေရိကန်နဲ့ရုရှားတို့ကြားအေးစက်နေခဲ့တဲ့နိုင်ငံဆက်ဆံရေးမှာအဟံအတားရဆက်ပြီးဖြစ်ပေါ်ခဲ့ရတယ်လို့ဥရောပဆိုင်ရာမော်ရာယာမိန်ခွန်အတွင်ဝန်ကြီးတီလက်ဆန်ကထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မဖြစ်ရှင်းနိုင်သေးတဲ့များနိုင်ငံခြားဆက်ဆံရေးဟာပုံမှန်ပြန်ဖြစ်လာမှာမဟုတ်ကြောင်းဝါရှင်တန် DC ကဝုဒ်ရိုးဝီလ်ဆန်စင်နာမာမိန်ခွန်ပြောကြားစဉ်ထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခကိုအဆုံးသတ်ရလိမ့်မယ်လို့လည်းဝန်ကြီးတီလက်ဆန်ကပြောပါတယ်။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Ivory Coast နိုင်ငံကဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဥရောပနဲ့အာဖရိကတက်ကခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးပူးပေါင်းဆောင်ရွက်ရေးအလုပ်ကံဖန်တီးရေးရှင်းပြောင်းနေထိုင်သူတွေအရေးငြိမ်းချမ်းရေးနဲ့လူမျိုးရင်းပါဝင်ကိစ္စရပ်တော်တော်များကိုဆွေးနွေးကြမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့အာဖရိက Union AU တို့ရဲ့အပေချံမျိုးကနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုတော့ EU ဖွဲ့ဝင်55နိုင်ငံနဲ့ EU ဖွဲ့ဝင်28နိုင်ငံတို့ကခေါင်းဆောင်တွေတက်ရောက်ကြမှာပါ။အာဖရိကနဲ့ဥရောပတက်ကခေါင်းဆောင်တွေဟာမကြာခင်ရင်းနှီးတကာဆက်လို့မြောက်အာဖရိကကရွှေပြောင်းခြေချသူတွေမြေထဲပင်လယ်ကိုဖျက်ဆီးပြီးဥရောပကိုဝင်ရောက်နေကြတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အခြေချနေထိုင်မှုနဲ့ပတ်သက်လို့အခြေတင်ငင်းကုန်မှုတွေနှစ်စဉ်နှစ်တိုင်းလူပေါင်းထောင်ချီတည်ဆုံနေရတဲ့လမ်းကြောင်းတစ်လျှောက်ဘေးကင်းလွန်ကျော်ဘယ်လိုလုပ်နိုင်မလဲဆိုတဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရစ်ကမော်ဂန်ဟီနီကတော့ထိပ်သီးညီလာခံရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပွဲတသက်မဟုတ်ပေမဲ့ဒီကိစ္စကိုထပ်သွင်းပြောဆိုကြမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။လူသက်တွေကိုကာကွယ်ဆောက်ရှောက်နိုင်မှုလူတွေပုံမှန်ရွှေပြောင်းသွားလာနေထိုင်မှုတွေအတွက်လမ်းပွင့်ပေးဖို့နဲ့အာဖရိကတိုက်ကလူငယ်တွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးဖို့အားလုံးမှာတာဝန်ရှိပေမဲ့ခေတ်သစ်ကြီးကျွန်းစနစ်ကနေငွေရှာနေရတဲ့ရာဇဝတ်ကိန်းတွေကိုရှင်းလင်းဖို့ဟာဦးစားပေးဆောင်ရမယ်ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုသွားပါတယ်
။ဩစတြေးလျနိုင်ငံမှာလိင်နူချင်းတရားဝင်လက်ထပ်ထိန်းမြနိုင်ဖို့နောက်ထပ်ခြေလှမ်းတစ်လျှောက်နီကလာပါပြီ။လိင်နူချင်းလက်ထပ်မှုကိုနိုင်ငံတော်တခဲနဲ့ထောက်ခံထားတဲ့စစ်တမ်းထွက်ပေါ်လာပြီးနှစ်ပတ်အတွင်းမှာပဲဩစတြေးလျအထက်လွှတ်တော်ကဒီကနေ့ဗုဒ္ဓဟူးနေ့မှာအဲဒီဥပဒေကြမ်းကိုထောက်ခံမဲ့43ပဲကန့်ကွက်မဲ့12ပဲနဲ့အလွယ်တကူပဲအတည်ပြုလိုက်ကြပါရယ်။ဘာသာရေးကိုအခြေခံပြီးတော့လိင်နူချစ်သူတွေကိုအခက်အနားနဲ့လက်ထပ်ပေးဖို့ညှဉ်းဆန်ကြတဲ့တင်းအောင်ဆရာတွေခရီးအန်ဝတ်ပြုပွဲဦးဆောင်တဲ့ဓမ္မဆရာတွေအပြင်မင်္ဂလာအခမ်းအနားပြင်ဆင်ပေးကြတဲ့လူတွေကိုကာကွယ်ပေးထားတဲ့ Conservative တို့ရဲ့ပြင်ဆင်ပြသချက်ဥပဒေကြမ်းကိုဥပဒေပြုအမတ်တွေကကန့်ကွက်လိုက်တာပါ။လိင်နူချစ်သူတွေဖြစ်ကြောင်းလူသိရှင်းကြားထုတ်ဖော်ပြောဆိုထားတဲ့အထက်လွှတ်တော်အမတ်ပင်နီဝေါင်ကအခုလိုထောက်ခံမဲ့ပေးကြတာဟာဩစတြေးလျနိုင်ငံမှာလိင်နူချင်းချစ်သူတွေကိုလက်ခံမဲ့လက္ခဏာလူတဦးချင်းရဲ့ချစ်ချင်းမေတ္တာကတခြားသူတဦးထက်မရော့ဘူးဆိုတာကိုပြသမဲ့ပြရောက်ဖြစ်တယ်လို့ဆနာမဲမပေးခင်မှာပြောကြားတော့ပါတယ်။ဥပဒေကြမ်းကိုလာမဲ့သတင်းပတ်တွင်အောက်လွှတ်တော်မှဆက်လက်အတည်ပြုရမှာဖြစ်တယ်လို့အလွယ်တကူအတည်ပြုနိုင်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Christmas ကာလမတိုင်ခင်လိင်နူချင်းလက်ထပ်နိုင်မဲ့ဥပဒေကြမ်းအတည်ပြုရေးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်မဲလ်ကွန်တန်ဘူကကတိပြုပြောဆိုထားပါတယ်။
ကမ္ဘာတော်ကငပြားရောဂါတက်ပြေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ ငပြားရောဂါဖြစ်ပွားမှုတွေဟာနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်တာပါ Madagascar, Senegal နဲ့ Zimbabwe နိုင်ငံတွေပါဝင်ငပြားရောဂါအမြင့်ပြအောင်တိုက်ဖြတ်နိုင်မယ့်အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်2015ခုနှစ်ကနေ2016ခုနှစ်အတွင်းရဝမ်ဒါ Nigeria နဲ့ Congo Democratic သမ္မတနိုင်ငံတွေပါဝင်အာဖရိကရှစ်နိုင်ငံမှာတော့ငပြားရောဂါဖြစ်ပွားမှုနှုန်း20ရာခိုင်နှုန်းကျော်လာခဲ့တာပါအချိန်နှမှာပဲငပြားရောဂါကာဝေးရင်းနဲ့ကုသရေးအတွက်အသုံးစရိတ်ရလဲရောကြလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ 1.9 ဘီလီယံသာရရှိခဲ့တာကြောင့်2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝက်တောင်မပြည့်ပဲဖြစ်နေရပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကမီးတောင်ပောက်ကွဲပြီးတဲ့နောက်ပိုင်းကောင်းကင်မှာမီးတောင်ပြားရဲနဲ့နရက်သားမောင်းမဲနေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာလေဆိပ်ကိုပြန်ဖွင့်ပေးလိုက်ပါပြီအကွာမီးတောင်ပောက်ပြီးတော့မီတာ 9600 အမြင့်ထိမီခိုရီမီးတောင်ပြားရဲတက်လာခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းလာနေကြတဲ့ကလေဆိပ်ကိုပိတ်ထားခဲ့ရတာပါအဲ့ဒီကာလအတွင်းလေရင်ခီးစီပေါင်း400ကျော်ကိုရနာခဲ့ရတယ်လို့ထောင်ပေါင်းများစွာတော့ကဘာလက်ခီးသွားတွေနဲ့ကျုံမော့ကစကန်တွေမှာခိုးလုံနေခဲ့ကြရတာပါပို့ထူးနဲ့အစောပိုင်းမှာတော့မီးတောင်ပြားရဲလမ်းကြောင်းပြောင်းပြီးတော့လွင်သွားတဲ့အတွက်လေဆိပ်ကိုပြန်ပြီးဖွင့်ပေးနိုင်ခဲ့တာပါအကွာမီးတောင်ကနေအကြီးစားပတ်ကွဲမှုအချိန်မရွေးဖြစ်လာမှာကိုဆိုရင်းတဲ့အတွက်မီးတောင်နဲ့ကီလိုမီတာ30ပတ်လည်အတွင်းနေထိုင်ကြသူတသိန်းကျော်ကိုအာဏာပိုင်တွေကဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်1963ခုနှစ်မှာအာဂွမ်မီးတောင်နောက်ဆုံးပောက်ကွဲခဲ့တာဖြစ်ပြီးလူပေါင်း1000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ
်ကွာလင်ဦးနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ကနေဗိုလ်တူဦးနဲ့ညနေခင်းစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံကိုရောက်နေတဲ့ဘိုဟန်မင်းကြီးရဲ့တရားပွဲအကြောင်းတင်ဆက်ပေးကြပါမယ်။အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာ၊ရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွှတ်သီးခံခြင်းနဲ့သာဒဏ်ရာတွေပျောက်ကင်းအောင်လုပ်နိုင်လိမ့်မယ်လို့ဘိုဟန်မင်းကြီး Francis ကပြောကြားခဲ့ပါတယ်။ဘိုဟန်မင်းကြီးမစ္စတရားဟောကြားပြီးတော့ဥဆောင်ဝတ်ပြုဆုတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလဲဖြစ်ပါတယ်။လက်တော့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လည်းပွေဟမ်းမင်းကြီးပြောကြခဲ့တဲ့မစ္စတရားပွဲကိုရန်ကုန်မြို့ကျက်ဆန်ကွဲမှာကုရန်သတင်းသွားယူခဲ့တဲ့မက်ဆုမြတ်မုံကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ပွေဟမ်းမင်းကြီး Francis ရဲ့ခီးစဉ်တတရနေ့မှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကိုရန်ကုန်ကျက်ဆန်ကွဲမှာပြုလုပ်ခဲ့ပါတယ်။ပွေဟမ်းမင်းကြီးရဲ့မစ္စတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကကျက်ဆန်ကွင်းကြီးထဲမှာလာရောက်ပြီးတော့စောင့်စားနေခဲ့ကြတာပါ။ဝိပ္ပပွဲကိုလာကြတဲ့ပြည်ရင်းပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တောင်ပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာသူ့အနေနဲ့သိရှိကြောင်းပွေဟမ်းမင်းကြီးကဝိပ္ပဆူတောင်းပွဲအစမှာပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတည်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ပွေဟမ်းမင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့ဒဏ်ကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံတီးမှုတွေညှင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ပိုယဟမင်းကြီးကအခုလိုဟောကြားခဲ့ပါတယ
် So che molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်တော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ကင်းနိုင်မယ်လို့ထင်ကြပါတယ်။ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
း။ယေရှုခရစ်တော်ဆိုရင်မုန်တီးမှုညှင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုယဟန်မင်းကြီး Francis ကဥပမာပေးပြောကြားခဲ့ပါတယ်။အဆိုးဆုံးနာကျင်မှု၊နာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါတယ်။ဒုက္ခရောက်နေသူတွေကိုကူညီဖေးမှတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုယဟမ်းမင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ
် So che la chiesa in Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်သင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်အခက်အခဲအတားအဆီးတွေကြားကလူနည်းစုလူမျိုးစုတွေစီတွားပြီးတော့တရားဟောပြောနေပါတယ်အတင်းတင်းသွင်းတာမျိုးမဟုတ်ဘဲနဲ့ဖိတ်ခေါ်ကြိုဆိုခြင်းဖြင့်သာဆောင်ရွက်ကြပါတယ်လူမျိုးဘာသာလူကြီးလူငယ်မရွေးဆင်းရဲသာဒုက္ခရောက်နေသူတွေကိုကူညီပေးကြပါတယ်။ချီကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်အသင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါတယ်
။မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငြိမ်းချမ်းအောင်ဖျားသခင်ကောင်းကြီးပေးပါစေလို့လည်းပွေဟမ်းမင်းကြီးကဆုတောင်းပေးခဲ့ပါတယ်။ အခုလိုပေါ်ရဟမင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တနင်္သာရီတိုင်းဘိမျိုးကနေလာတဲ့ကိုစောအောင်သူကပြောပါတယ
်ဝါသာပီတိဖြစ်ပြီးမှပဲတော့တော့ခေါ်အားလဲရတယ်လို့ပီတိလဲဖြစ်တယ်လို့ဒီနေ့ကလာတဲ့အကျုံနဲ့ပါလားဆိုပြီးတော့မှအဲ့လောက်ထိတောင်းမှကျွန်တော်တကယ်ခံစားရပါတယ်ဆိုတော့တော်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်ရှူတောင်းပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့လူမျိုးတိုင်းရင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီကဘာကြီးမှာရှိတဲ့ဘာသာသူခရိယန်ညီကမာတို့တွေအားလုံးအဲသူတို့ရဲ့အတွက်ကိုလည်းကျွန်တော်စိတ်ဓာတ်နေပြီးတော့မှရှူတောင်းပေးပါတယ်သူတို့ရဲ့အတွက်
ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာတရားနာကြားခဲ့တဲ့ Sister Cece Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟမင်းကြီးနဲ့အတူဆူတောင်းပေးခဲ့တယ်လို့ပြောပါတယ
်။ Cece တို့ကတော့ကရစ်ပါတာဝန်တယောက်အနေနဲ့ဆက်အရန်ခံစားရတယ်ပျော်တယ်။ပျော်လို့လို့မျက်ရည်တောင်ကျတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင် Cece ကတော့ဆူတောင်းခဲ့တယ်ပိုယဟမင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတက်ရောက်ပါစေလို့နော်။လူသားတိုင်းအားလုံးပျော်ရွှင်ကြပါစေငြိမ်းချမ်းကြပါစေတို့မြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆူတောင်းပါတယ် Cece က
ပေါ်ရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝိပုစုတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီ။မြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေသာမကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝိပုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးညိုတက်ဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ဟပ်နေတာကိုမြင်ရတာဟာစိတ်ကြည်နူးစရာဖြစ်ပါတယ်။ပေါ်ရဟမင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာတန်ခါနာယကဖုန်းတော်ကြီးတွေကိုကဘာအေးကုန်းမြေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသဇုံကဘစ်ရှော့ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကသီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်။
မဆုမြတ်မွန်တင်ပြပြထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲပိုဟမ်မင်းကြီးရဲ့ကချင်ကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကိုအသေးရောက်နေတဲ့ပိုဟမ်မင်းကြီး Francis နဲ့ဘာသာကြီး၄ခုရဲ့ထိပ်ပိုင်းခေါင်းဆောင်များတည်ထောင်တွေ့ဆုံခဲ့ရမှာကက်သလစ်ဘာသာဝင်ကချင်တိုင်းရင်းသားတွေရဲ့ကိုယ်စားလှယ်တဦးအဖြစ်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ဥက္ကဋ္ဌဒေါက်တာဒူးကြာကနေကချင်ပြည်နယ်အတွင်းကငင်းကြဲရေးအခြေအနေတွေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေတွေကိုနှုတ်နဲ့ရောစာနဲ့ပါတင်ပြခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေရဲ့မူလနေရာတွေမှာကုမ္ပဏီတွေစီးပွားရေးသုပ်ငန်းရှင်တွေကဝင်ရောက်နေရယူလုကင်နေတဲ့အခြေအနေတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူကထောက်ပြခဲ့ပါတယ်။ထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်နိုင်ကွဲငါသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ပွဲတွေကြိုးဆက်ကြောင်းကချင်စစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုပုတ်ရဟမင်းကြီးဖရန်စစ်နဲ့မနေ့ကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီ GSTP ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါရစေ။
ကျွန်တော်နိုင်ငံမှာတော့ညီကြေးရဲ့ရရှိမှာဒီမဲ့စစ်ပွဲကြောင့် IDG တွေကအများကြီးဒုက္ခရောက်နေတဲ့ဆိုတာဒီပေါ့ညီကြေးရရှိဖို့ solution ဒီကိစ္စတွေကတော့နိုင်ငံရဲ့ပြဿနာဖြစ်တဲ့နိုင်ငံရေးနဲ့ဖြည့်ရှင်းတာဒီရည်ရည်ဖြည့်ရှင်းလို့မရနိုင်တဲ့အကြောင်းပေါ့ခုကဒီလိုညီလာခံလက်ကျင်းပါနေတဲ့အခြေခံဖြစ်တဲ့ဆွေဆွေပြည်သူ့ဒီဆောင်ရေးဖြစ်ပါလေဆိုတော့ပြုရရင်ဒါရောကျင်းအပြည့်အားလုံးညှိနှိုင်းနေတာတော့ဒီကြေးအမြန်ရရှိလာမယ်လို့မျှော်လင့်နေကြဖြစ်တဲ့အတွက်ကြောင့်ကုရမင်းပြည်သူတဲ့နိုင်ငံကောင်းဆောင်တွေကိုလည်းဒီကြေးကိစ္စပဲကြံ့ကြံ့ပေးသွားဖို့မိသားစုကနေဆွေးနွေးကြောင်းနေပေါ့နော်
ဒေါက်တာသူကြဟာကက်သလစ်ဘာသာဝင်ကချင်တိုင်းသားတွေရဲ့ကုသလေအနေနဲ့ဇေလွတ်ချင်းခံခဲ့ရတာပါပုတ်ရဟမင်းနဲ့တွေ့ဆုံမှုအချိန်နှဲပါပေမဲ့လည်းဒေါက်တာသူကြအနေနဲ့ကချင်ပြည်နယ်သွင်းချင်းတွေကိုစာနဲ့ပါတင်ပြထားတယ်လို့သူကဆိုပါတယ်ပုတ်ရဟမင်းကြီးဖရန်စစ်အနေနဲ့မြန်မာနိုင်ငံကိုလက်ပတ်ခီးစဉ်တွင်မြန်မာနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ဒီခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်မိကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာသူကြကပြောပါတယ်သာပြင်းကချင်းဒေသအတွင်းတိုက်ပွဲတွေကြောင့်နေရာကနေဆုတ်ခွာထွက်ပြေးနေရတဲ့ IDB တွေရဲ့အိမ်ချမ်းလေယာဉ်မြေတွေအများပိုင်းမြေတွေကိုကုမ္ပဏီတွေစီးပွားရေးလုပ်ငန်းရှင်တွေကနေသိမ်းယူထားတာတွေမလုပ်ဖို့နိုဝင်ဘာလ25ရက်နေ့ကကချင်းလွတ်လပ်ရေးအဖွဲ့ KIU ဘူကော်မတီကနေထုတ်ပြန်တဲ့အခြေအနေအကြောင်းကိုလည်းပုတ်ရဟမင်းကြီးကိုတင်ပြခဲ့တယ်လို့တောက်တာတူးကြာကဆိုပါတယ်
ဒီကလည်းဒီ IDP တွေကသူတို့ပြန်တော့မရသေးတယ်လို့နေနေတဲ့ချိန်မှာသူတို့ရဲ့ဒီမူရင်းနေရာနေနေတဲ့အတင်းခါရတဲ့ရှိတယ်သူများပြီးယူသွားတယ်ရှိတယ်နန်တော့ကောင်းဆောင်နေတဲ့သူဆိုနေတာပြန်ပြန်ပြေးတော့ဟုတ်ပြလိုက်တာပေါ့လေနော်ဒီလိုသူပြတဲ့တိုင်းပါပဲဒါတကယ်လည်းဖြစ်နေတာကို
ကချင်ပြည်နယ်တွင်း KIU ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာသမ္မတတို့သကြောပြန်တိုက်ပွဲတွင်စစ်ဘေးရှောင်ဒုက္ခသည်ရေတွက်ဟာတသိန်း2000ကျော်ရှိလာခဲ့တယ်လို့သူတို့ရဲ့မူလနေထိုင်တဲ့လေယာဉ်ချမ်းမြေတွေကိုလုပ်ငန်းရှင်တွေကနေနားလည်မှုနဲ့တင်ယူတာမျိုးလည်းဖြစ်လာနေတာပါစစ်ဘေးရှောင်တွေရဲ့မြေယာနဲ့အိမ်ယာတွေကိုနေရပြန်မလာခင်ဝင်ရောက်သိမ်းပတ်ခြင်းမပြုဖို့ကချင်လွတ်လပ်ရေးသမ္မတ KIU ကနေနိုဝင်ဘာ25ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
ရှိစစ်ဘေးရှောင်လျက်မြေယာသိန်းခံရတဲ့အချိန်လေးနဲ့ပတ်သက်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကုစားကြီးကနေခုလိုပြောပါရယ်စစ်ဘေးရှောင်ဖက်ပြေးတဲ့နေရာဒီမှာမုံမောက်မြို့နယ်ဝိုင်းမော်မြို့နယ်ဒါလို့ကြီးအဲရော်ဒီမြောက်ပိုင်းပေါ့နော်အဲ့နေရာကဖက်ပြေးတဲ့နေရာမှာအခုမီတူဝါခွင့်ပြုတဲ့ဆိုတာတိကျတော့မတိပဲနဲ့အဲ့နေရာဒီမှာအခုမပြောဆိုင်ချင်းပြီကွန်မြူနတီကိုဖြတ်ပေ တချို့အိမ်မှာပိုင်ရှင်နေရာမှာပိုင်ရှင်မဟုတ်တဲ့တခြားတစ်ကိန်းတဲ့သွားယူမှာလက်ပိုင်စားထုတ်တဲ့အပိုင်းနဲ့ရှိတယ်ဒီသွားရောက်နေရာကိုခုံလုံးနေရာမှာသိရှိရတယ်ကျွန်တော်
စစ်ဘေးရှောင်တွေရဲ့မူလနေရာတွင်ကုမ္ပဏီဖွဲ့စည်းတွေရဲ့ဧကတောင်းနေချီတဲ့စိုက်ခင်းတွေလည်းအခုနောက်ပိုင်းနှစ်တွေမှာပေါ်ပေါက်လာနေတယ်လို့လည်းကချင်ရဖွဲ့ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်မြန်မာသမ္မတနဲ့ KNU ကချင်လွတ်လပ်ရေးဖွဲ့တို့ကြားပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေအတွက်သတိကြော်ရှိနေတဲ့စစ်ဘေးရှောင်တွေဟာနေရာရင်းကိုမပြန်နိုင်သေးသလိုစစ်ဘေးရှောင်စခန်းတွေမှာတောင်းတင်နေစဲလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်ခုခါမှာတော့ရခိုင်ပြည်ပြည်ပခါရီကြောင်ထိခိုက်လာတဲ့စဘာဆိုင်ပြည်အကြောင်းကိုတင်ဆက်ပေးကြပါမယ်ပြည်ပခါရီဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပိုင်ရှင်မဲစဘာကင်းတွေကိုပြည်နယ်အစိုးရကနေတာဝန်ယူရိတ်သိမ်းပေးနေရမှာတချို့ကိုပဲဆောင်ရွက်ပေးနိုင်ပြီးတော့လေမြေအများပြားမှာတော့အခက်အခဲအမျိုးမျိုးကြောင့်ရိတ်သိမ်းဖို့အခက်အခဲဖြစ်နေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကရခိုင်ပြည်နယ်အစိုးရကိုဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်
ဒီကနေ့မြောက်ပိုင်းဘူရီတော်မောင်တော်မှာပန်းရှိမဲ့ရိတ်သိမ်းမှုစပါးကင်းတွေအေကများစွာရှိနေပါတယ်ပြိပကဖြစ်ပွားနေတဲ့ဘူရီတော်မှာရိတ်သိမ်းမှုအေက1000ကျော်နဲ့မောင်တော်မှာအေက6000ကျော်ကျန်ရှိနေတာဖြစ်ပါတယ်ရိတ်သိမ်းမှုအတွက်ဆက်လုံလောက်မရှိဘူးလို့လည်းရခိုင်ပြည်နယ်စိုးရွားဖွဲ့စိုက်ပျိုးရေးမွေးမြူရေးတစ်တော့နဲ့တပ်တူတွင်ဝင်ကြီးဦးကျော်လင်းကပြောပါတယ
်ဒီတော်မှာကျွန်တော်တို့အေကကကျွန်တော်စဉ်းစားရ4950ရှိတယ်အဲဘူရီတော်မှာဆိုလို့ရှိရင်1000ကျော်ရှိတယ်မောင်တော်မှာ6000ကျော်ရှိတယ်ဆက်တွေကတော့မရှိပါဘူးကွာမရှိဘူးဆက်ကအများကြီးလိုတယ်ဆက်စည်းကဒီမှာဘလောက်ကြီးမလဲဒီနေ့မှမှသူကငါးဧကခွဲအပေါင်းရင်းလောက်ပဲပြီးတဲ့အချိန်နေတော့ရှိတယ်ဖြန်းများကအဲအဲ့တော့ဧကပေါင်းများများစွာကဆက်ပေါင်းများများစွာလိုတာပေါ့နောက်ပြီးတဲ့အချိန်မှာစပတ်ဆိုတာ break the chain is made after all ဟောအဆက်မပြတ်လုပ်နေရတာပေါ့
ရေသိမိရရှိလာတဲ့စပားတွေကိုပြန်ရောက်ပြီးဘန်ကောက်နဲ့တင်းစီထားတယ်လို့လည်းဥကျော်လင်းကဆက်ပြောပါတယ
်အဲအဲ့ဒီရေသိမိစပားတွေကိုကျွန်တော်အများဆုံးကျွန်တော်တို့ဒီဆက်ကုန်ပြည်ကြီးတွေကိုရောင်းမှာပေါ့လေရောင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ရဟိုင်းပြည်နယ်ဆိုတော့ဘုရားမခိုင်းဘူးခင်ဗျအဲ့ဒါတွေကိုလုံးဝတာမန်ဝေးအကောင့်ဖွင့်ပြီးတော့အဲ့ဒါအဲ့ဒီမှာပဲတန်ဆင်းမှာပဲသူတို့ဒိတ်ဖွင့်ထားမှာဖြစ်ပါတယ
်ဆက်ခဲခဲပြင်ရေသိမ်းတဲ့နေရာနဲ့စုရသိမ်းစီနေရာဝေးကွာတဲ့အတွက်ရေသိမ်းချိန်နှဲပါနေရာတွေလည်းရှိပါတယ်ရဟိုင်းပြည်နယ်ကစံအများစုဟာဘင်္ဂလားဒေ့ရှ်ကိုတင်ပို့တာဖြစ်တဲ့အတွက်ပြည်ရင်းစံစည်းကွက်ကိုထိခိုက်မှုမရှိဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဘိုးလုံးမှုဆောင်ဦးတောင်းဝင်းကပြောပါတယ
်ဆက်ကမလုံးတော့ဘူးပေါ့အဲ့ဒါမလုံးတော့တဲ့ပြင်ကနောက်တစ်ခါကျတော့ရိပ်တဲ့နေရာနဲ့စုရနေရာဆိုတာသူရှိတယ်ဒီစုရနေရာရှိတဲ့ခါကျတော့စုရကိုပြောရင်တော့စုရကတနေရာသွားရိပ်တယ်ပြီးရင်ညကျတော့စုရမှာပြန်ရတယ်အဲ့ဒီသွားတာပြန်လာနေတဲ့အချိန်နဲ့ပုံပြီးတယ်ရိပ်ရတဲ့အချိန်ကလည်းနည်းနည်းလေးလဲတယ်အဲ့ဒီရိပ်တဲ့နေရာမှာလည်းစကန်ချထိုင်တော့ပူပေါင်းတယ်အဲ့ဒါကျတော့လုံုံရေးပြေးနိုင်လို့တို့တယ်ပြေးပြီးလို့ရှိရင်ဘင်္ဂလားဒေ့ရှ်ဘက်ကိုသွားတဲ့စဘာတွေဒီမဘက်ကိုလာတဲ့စဘာတွေပေါ့နောက်ပြီးတော့အဲ့ဒီဘက်မှာလည်းစားတုံးတဲ့လူကတော်တော်လေးကြောက်သွားတယ်လေဟိုဒီပြည်လဲကိုဘာမှတော့မရှိတဲ့
အောက်လ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ပြည်ပကတိကြောင့်ဝင်းဆွန်ကော်ထပ်ပြေးသူတင်းစီရှိခဲ့ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်မှာရေသိမ်းသူမရှိတဲ့ပိုင်ရှင်မဲ့စပားကင်းတွေကိုရေသိမ်းဆက်60ကျော်နဲ့ရေသိမ်းနေပါတယ်ခင်ဗျာ
ကုထောင်ခတ်တဲ့ရင်ပေးပို့ထားတာဖြစ်ပါတယ်တစ်စက်ထဲမှာပဲရခိုင်ပါတီခြေနေကိုတင်ဆက်ပေးကြပါတယ်ရခိုင်မျိုးသားပါတီ ANP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်လာတဲ့အပေါ်ပါတီဗဟုအလုံးမှုဆောင်ကော်မတီကလာမယ့်ဒီဇင်ဘာလထဲမှာဆုံးဖြတ်ဖို့ရှိနေပြီးတော့ဒီလိုနှုတ်ထွက်စာတင်တာဟာပါတီတိဆောက်ရေးဆိုင်ရာအားနည်းချက်တွေကြောင့်ဖြစ်ကြောင်း ANP ပါတီရဲ့မြောက်ဦးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာစောကသုံးသပ်ပါတယ်ရခိုင်ပြည်သူတွေကတော့လက်ရှိနိုင်ငံရေးအခြေအနေအရရခိုင်ပါတီတွေစီစီလုံးလုံးရှိစေဖို့လိုလားနေကြပါတယ်ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ရခိုင်မျိုးသားပါတီ ANP ဟာ2015ခုနှစ်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရလွှတ်တော်ကိုယ်စားလှယ်တတိယအများဆုံးရတဲ့ပါတီဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာလည်းကိုယ်စားလှယ်အများဆုံးရထားတဲ့ပါတီဖြစ်ပါတယ်ဒီလ28ရက်နေ့မှာတော့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပါတီတာဝန်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်ကိုတင်ပြခဲ့ပါတယ်ဒီတင်ပြချက်ကိုလာမယ့်လအတွင်းမှာဆုံးဖြတ်ဖွယ်ရှိကြောင်း ANP ပါတီမြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကအခုလိုပြောပါတယ် ဒေါက်တာအေးမောင်တင်ပြထားတဲ့စာမှာသူ့အပေါ်ပုဂ္ဂိုလ်ရေးတိုက်ခိုက်တာတွေရှိနေပြီးပါတီရင်းမှာရံပက်အသွင်ဆောင်နေတာတွေရှိနေကြောင်းနဲ့ဒီလိုစည်းလုံးမှုပြိုကွဲမှုအတွက်မိမိမှာတာဝန်ရှိကြောင်းနှုတ်ထွက်စာမှာဖော်ပြထားပါတယ်ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်မှာဥဦးလှစောကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့နိုင်ငံရေးပါတီတွေကလေတကယ် institution ကောင်းရတာမဟုတ်ဘူး institution မကောင်းဘူးနိုင်ငံရေးပါတီဆိုပေမဲ့ကိုယူခံကိုအုံနိုင်တယ်လို့ဒီနေ့လာကြတဲ့ရှိတယ် faction တွေရှိတယ်အဲ့ဒီ faction တွေကိုအကုန်လုံးအရသုတ်လို့ရှိဖို့တော့ဘူးဆရာတော့တော်တော်လေးခက်တဲ့အလုပ်ပဲအဲ့ခက်တဲ့အလုပ်ပေါ်မှာစိတ်တော့ရှိရမှာပေါ့ဗျာနော်သူက
ANP ပါတီဥက္ကဋ္ဌနှုတ်ထွက်စာတင်တဲ့တင်ဟာရခိုင်ပြည်သူတွေကိုအားအားတင်စေပြီးပါတီတွင်ဖြစ်ပျက်နေမှုအခြေအနေကိုစိတ်ဝင်စားမှုတွေမြင့်တက်စေခဲ့ပါတယ်ဒီလိုနှုတ်ထွက်စာတင်တဲ့အပေါ်ရခိုင်ပြည်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဘုလရှိအခါရည်တနာရဲ့အခြေအနေတွေအမျိုးမျိုးဖြစ်နေတဲ့ကြားထဲမှာဂိုင်းမျိုးသားပါတီရဲ့အနေနဲ့ဟောပြတဲ့စစ်ဆောင်မှုမလုပ်ပဲနဲ့ဒီတိုင်းရုပ်ပြရှိနှုတ်ထွက်တော့ရဲ့ဆိုတဲ့အမြင်မှာကြတော့တို့ကြီးခံစားတော့ဟောဘာဖြစ်လို့ဆိုကောင်းဆောင်တယောက်ကကျင်းကြီးနှုတ်ထွက်လိုက်တဲ့အမြင်မျိုးကိုရောက်တော့တယ်ဆိုရင်ကောင်းဆောင်ကသူရဲ့ခဲခဲတွေကိုလုံးဝကိုမထိနိုင်လို့လားဒါကိုပြန်ပြီးတော့မလုံနိုင်တော့ဘူးလားဆိုတဲ့အမြင်တွေတော့ကျွန်တော်တို့စဉ်းစားတဲ့အချိန်ကိုရောက်တာပေါ့နော
်စစ်တွေမျိုးကန်တူကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီဟိုင်းပါတီတစ်ခုကတော့ဒီလိုမျိုးအဖြစ်မျိုးတဲ့စီယုံကိုရှိနေခြင်းနဲ့ဆိုတဲ့စကားလည်းပြောခြင်းနဲ့
ဒေါက်တာအေးမောင်ဟာရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ကိုတီထောင်စင်ကစတင်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီး2010ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။2015ရွေးကောက်ပွဲမှာတော့မန်အောင်မြို့နယ်ပြည်ညလွှတ်တော်ကိုယ်စားလှယ်အဖြစ်ရှင်ပြန်ရမှာရှုံးနိမ့်ခဲ့ပြီး2019ဂျာပြတ်ရွေးကောက်ပွဲမှာအမ်းမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရသူဖြစ်ပါတယ်။RNDP ပါတီဟာ2015ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းပြီးရခိုင်မျိုးသားပါတီ ANP ကိုဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာ ALD ပါတီကပြန်လည်ခွဲထွက်သွားခဲ့ပါတယ်
။ကုမှုဆောင်တင်ပေးပို့ထားတာဖြစ်ပါတယ်။ VOA ကနေဗိုလ်တူးနဲ့ညနေခင်းစီစဉ်တွေကိုဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American တန်ညဘက်9:30မြန်မာဘာသာစီစဉ်နေမှာဆိုရင်တော့မြန်မာလူထုနဲ့ကျန်းမာရေးဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါသေးတယ်ခုခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင်
ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောကြားမှာတော့ငြိမ်းချမ်းရေးပြည်လည်သစ်မြတ်ရေးတိုက်တွန်းမှကြားသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုရဲ့တရားတန်ချက်တွေကိုရရှိခံစားနေရသူတွေအများပြားရှိနေတယ်ဆိုတော့ကိုသိရှိထားတဲ့အကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့တရားတန်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားသွားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့တရားတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်ကြောင်းပိုယမ်မင်းကြီးကတိုက်တွန်းမှကြားသွားတာဖြစ်ပါတယ်ရန်ကုန်မြို့ဆောင်ဝင်ကပုယံမင်းကြီးရဲ့တရားပွဲကိုနားထောင်မှုအတွက်မြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်ထဲချပြီးမနေ့ညကလေးကကြိုတင်ဆောင်ဆိုင်နေခဲ့ကြတာပါပုယံမင်းကြီးကဒီကနေ့မှာပဲရန်ကုန်မြို့မှာတန်ခါနာယကဆရာတော်ရင်နဲ့တွေ့ဆုံခဲ့သလိုမြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂိုင်းဟုတ်ဆရာတော်ရင်နဲ့လည်းတွေ့ဆုံခဲ့ပါတယ်မနေ့ပတ်မှာတော့ရခိုင်ပြည်နယ်ကပရိပခတ်တွေကြောင့်တိတ်နေချတဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပုယံမင်းကြီးခရီးဆက်မှာဖြစ်ပါတယ်အမေရိကန်ပြည်တော်စုတီရအောင်ပြစ်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြစ်မစ်ဆိုင်တုံးတစ်စင်းကိုမနစ်အင်္ဂါနေ့ကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ဗုဒ္ဓနေ့အစောပိုင်းမှာပဲဟွာဆောင်50မစ်ဆိုင်တုံးကိုအောင်မြင်စွာပြုလုပ်နိုင်ခဲ့တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်စီရီးယားနိုင်ငံက9နှစ်နီးပါးကြာပြည်တွင်းစစ်ဆုံးသက်ရေးကုလသမဂ္ဂကဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီရီးယားဆူရဆစ်ဆက်ညီနဲသူတွေဒီကနေ့ပါဝင်ဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထုတ်ကိုယ်စားလှယ်စတက်ဖန်တမက်စူရာနဲ့စီရီးယားတိုက်ခိုက်အုပ်စုတို့တွေ့ဆုံပြီးမနေ့တုန်းကပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာစတင်လိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လည်ဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ခင်ပြည်တွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dayer ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:30ထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်ကို2ပဲကျေးဇူးတင်ရှိပါတယ်။ကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.